ပါရှင်များခင်ဗျာဒီနေ့ကတစ်ခေတ်ပိုးလမ်းမကြီးဖောက်လုပ်ပြီးကုန်သတ်မှုလမ်းကြောင်းတွေကိုချက်တွေ့မှုကြိုးပမ်းနေပါတယ်စီးပွားရေးနဲ့ကုန်သတ်မှုအဆက်ဆံတွေပုံများလာမဲ့၂၁ရာစုပိုးလမ်းမလို့တင်စားခေါ်ကြတဲ့ One Belt One Road ကမ္ဘာလမ်းကနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းညီညွတ်ရေးအပေါ်မှာဘယ်လိုတည်ရမှုတွေရှိလာနိုင်တယ်လဲတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ယင်းမြင့်မြုံနယ်မှုတွေကြောင့်ခါတိမှုတွေကြုံရပြီးမြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆက်ဆံမှုတွေတိုးမြင့်လာတဲ့အနေနဲ့တွန်းတွဲပါလာနေတဲ့ပြဿနာတွေကိုဘယ်လိုကြိုတင်ဟန်တားနိုင်လဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့ပြည်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပေါ်မှာရရှိနေကြပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာလက်ကျော်စိုးကိုမေးချင်ပါတယ်ဆိုတော့ဒီနေ့ပဲဒီဘေကျင်းမြို့ကညီလာခံတက်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆက်စတီတရုတ်သမ္မတရှီချင်းပြင်းနဲ့တွေ့ပါတယ်တရုတ်သမ္မတကတော့ဒီကမ္ဘာလမ်းမကြီးစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်လို့လည်းပြောပါတယ်ဆိုတော့ဒီအာရှနဲ့မကပါဘူးဒီအာဖရိကတို့ဥရောပတို့အထိပါဒီကုန်းလမ်းရေလမ်းဆက်သွယ်မှုတွေပါမယ်ဒီကမ္ဘာလမ်းစီမံကိန်းမှာမြန်မာနိုင်ငံပါဝင်ရေးကဒီတရုတ်နိုင်ငံအတွက်ဘလောက်ထိများအရေးကြီးနေတယ်လဲဆရာမကိုအချင်းချင်းသုံးသပ်ပြီးတော့ပြောပြစီရင်ပါတယ
်ဟိုတရုတ်ကအဲ့ဒီပိုလန်မကိုဒီဆောက်တဲ့ရည်ရွယ်ချက်ကြီးတွေရှိပါတယ်နိုင်ငံရေးရည်ရွယ်ချက်တွေစီးပွားရေးရည်ရွယ်ချက်တွေရှိပါတယ်အဲ့တော့စီးပွားရေးရည်ရွယ်ချက်ကတော့သူ့နိုင်ငံရဲ့စီးပွားရေးပုံစံကိုပြောင်းကျင်တာပါအဲ့သူ့နိုင်ငံရဲ့စီးပွားရေးပုံစံကိုပြောင်းကျင်တော့သူ့နိုင်ငံမှာပုံနေတဲ့ကုန်ပစ္စည်းတွေရောငွေအရင်းနှီးတွေရောအဲ့ဒီဟာတွေကိုကိုယ်လည်းအကျိုးရှိသူများလည်းအကျိုးရှိမယ်ဟိုလမ်းတစ်ခုကိုရှာရင်ရတဲ့ဒီဖြစ်တဲ့ပိုးလမ်းမှာဆိုတဲ့စနစ်ပေါ်လာတာပါအဲ့စီမံကိန်းကြီးပေါ်လာတာပါအဲ့တော့တရုတ်ကသူတယောက်ခင်းနဲ့လုပ်ရုံနဲ့မကဘူးသူကဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးကိုဆွဲခေါ်လိုက်တဲ့အပြင်เนาะကမ္ဘာအဖွဲ့အစည်းအမျိုးမျိုးပေါ့ကုလသမဂ္ဂလိုဟာမျိုးเนาะနောက်ပြီးတော့နိုင်ငံတကာနဲ့နိုင်ငံတကာငွေကြေးအဖွဲ့ကမ္ဘာပံအဲ့လိုအဖွဲ့အစည်းတွေပါရောပြီးတော့သူနဲ့အတူတူပါအောင်သူကဆွဲဆောင်လှုပ်ဆောင်လိုက်ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးပါဝင်နိုင်အောင်လမ်းတစ်လျှောက်မှာတော့68နိုင်ငံပဲရှိတယ်ဒါပေမဲ့ဟိုတနည်းကတက်တဲ့နိုင်ငံပေါင်းကဆိုလို့ရှိရင်140ကျော်တယ်ကိုယ်စလေအဖွဲ့ပေါင်းတွေလာကြလားသူကအားလုံးကိုဖွင့်ထားတာဖြစ်တော့ဘယ်သူပါဝင်ပါဝင်ဘယ်သူဝင်ပါပါရတယ်ဆိုတော့တော်တော်များများလာပြီးလေ့လာတာရှိတယ်အဲ့တော့အဲ့ဒီမှာဖွံ့ဖြိုးတိုးတက်စေနိုင်ငံမျိုးပါရောဆိုတော့ဒီလမ်းนี่ဖြတ်တဲ့အထူးသဖြင့်အိန္ဒိယချင်းနိုင်ငံတွေကအင်တာအရေးကြီးတယ်ပမာနိုင်ငံဟာတရုတ်နဲ့ကပ်နေတာဖြစ်တဲ့အပြင်ဒီနေနေမိတ်ချင်းထိစပ်နေတာကလေကီလိုမီတာ2000ကျော်3000လေးပါဖြစ်တဲ့အတွက်ပမာကြီးကတရုတ်ပြည်အတွက်အတော်အရေးကြီးတယ
်။
ဒီကြားထဲမှာဒီလမ်းကြောင်းတစ်လျှောက်မှာဒီနေကြားတစ်လျှောက်မှာမတိမကြီးဖြစ်မှုတွေပါများနေတဲ့အတွက်ပမာကြီးကိုသူတို့ပုံရင်းပေးနေရတာဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီအခုတော့ဒီတရုတ်နိုင်ငံကစီမံကိန်းတွေလုပ်နေတဲ့ဒေသဟိုနိုင်ငံကြီးကောက်ဆောက်တရုတ်ဒီတဲ့ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူလူထုကိုလည်းဦးလာစောရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဟိုတကယ်တော့တရုတ်နိုင်ငံကရခိုင်ပြည်နယ်မှာရေနက်စီမံကိန်းလို့ရှေ့ပြေးစီမံကိန်းတွေလည်းစနေပါတယ်ဆိုတော့ဒီတရုတ်ပိုးလမ်းမတစ်ကမြန်မာနိုင်ငံအတွက်ရောဟိုအထူးဖြင့်ဦးလာစောဆိုရခိုင်ပြည်နယ်အတွက်ကဘယ်လောက်ဒီအရေးကြီးအရေးပါလဲလို့ယူဆပါတယ်ခင်ဗျာ
ကျွန်တော်မြင်လာကတော့ဒီစီမံကိန်းကအခုဘလော့လော့ဆင်ပါဗျာနိုင်ငံတကာမှာထိတိုက်ဟိုပြိုင်ပွဲနှစ်ခုပေါ့ဗျာနော်အမေရိကန်နဲ့တရုတ်ပေါ့လေအဲ့တော့အမေရိကကိုကြော်တက်မယ်ဥရောပကိုကြော်တက်မယ်ဂျပန်ကိုခြံထားခဲ့မယ်ဆိုတော့တရုတ်ရဲ့အဲ့ကမဟာစီမံကိန်းပေါ့ဗျာမဟာအမျိုးသားတရုတ်စီမံကိန်းကြီးလို့မြင်တယ်အဲ့တော့သူတို့တော့သူတို့အကျိုးစီးပွားနဲ့လုပ်မှာပဲအဲ့တော့ဒီဟာကကျွန်တော်တို့မြန်မာပြည်နဲ့တွက်တက်လာမယ်ဆိုရင်မြန်မာပြည်ကိုပေါ့ဗျာတကယ်ဒီမိုကရေစီ transition ကိုတကယ်ခက်ခက်ခက်ခက်ပြင်ပမှန်းလုပ်နေရတယ်နော်ခုမှလည်းတကယ် competent ဖြစ်တဲ့အနေထားလည်းမရှိဘူးအဲ့ဒီအချိန်မှာဒီလိုစီမံကိန်းကြီးဟာတကယ်တကယ်ရခိုင်ပြည်သူတွေပေါ်ဝင်ဗမာပြည်သူတွေအတွက်ကောင်းကျိုးပေးနိုင်မလားဆိုးကျိုးတက်ရောက်မလားဆိုတာကိုတုံ့ပြန်မှုဆိုတာကတော့စောတော့စောသေးတယ်ပေါ့ဗျာဒါနဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြတ်သန်းထူရခဲ့ရတဲ့စီမံကိန်းကြီးတစ်ခုပဲเนาะ gas pipeline ရှိတယ်เนาะကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ
ရေနက်စက္ကန့်ရှိ
မတည့်ကျုံးမှာတရုတ်စက္ကန့်ဒီဟိုပေါ့ဒီရေနက်တင်သင်္ဘောကြီးတွေဆိုက်ပြီးတော့ဒီမှာ gas tank တင်အကြီးကြီးတွေရှိတယ်အဲ့ဒါနဲ့ဒီ pipeline နဲ့စွန့်နေပြီအဲ့ဒီတစ်ခုရဲ့အကျိုးဆက်ကတော့တခိုင်ကြည့်ပြီးစိုးစိုးဝါဝါခံစားရတာဘာမှအပြီးပွင့်မခံစားပဲနဲ့ကျွန်တော်နင်းနာဆုံးရှုံးမှုတွေအများကြီးဆုံးရှုံးတယ်အဲ့တော့ကျွန်တော်တို့တုံ့တက်ရတယ်အများကြီးရှိပါတယ်အဲ့တော့ဒီဟာကြီးကဗမာပြည်သူတွေအတွက်ကောင်းကျိုးကိုပေးမလားဗမာပြည်သူတွေကိုပဲတကယ်နှုံလေးကိုဆွဲနှစ်တော့မလားဆိုတာကတော့ဒါကျွန်တော်တကယ်ကိုစမ်းစစ်တင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါဆ တော့ဟိုကျွန်တော်ခုတခုရှိတာဒီနေ့အတမ်းညံပုဂ္ဂိုလ်တော်ဆက်စုကြည့်နေတရုတ်သမားနဲ့တွေ့ရတဲ့အချိန်မှာဟိုထည့်ပြောတာတခုရှိပါဒါတော့ဒီမြန်မာနိုင်ငံငင်းငယ်လုံငန်းစဉ်ကိုတက်နေတော့ဆက်လက်ပံ့ပိုးခြင်းနဲ့ပြောပါတယ်ဆိုတော့ဒီနေ့မှာကျွန်တော်တရုတ်နိုင်ငံနဲ့လည်းတက်ရရှိနေတဲ့ကချင်ပြည်နယ်ကကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ဒီလိုတရုတ်နိုင်ငံရဲ့မျှော်လင့်ချက်ကြီးတဲ့စီမံကိန်းတွေကနေမြန်မာနိုင်ငံပြည်သူငင်းငယ်တွေအတွက်တစုံတရာတွန်းအားဖြစ်လာနိုင်သလားဒါမှမဟုတ်ဟိုပေါ်လေးဟိုစိုက်ရိုက်ဆက်တွေများဘာများရှိလာနိုင်လဲဒေါက်တာတူးကြသဘောထားဆွေးနွေးကြရမှာခင်ဗျဟု
တ်ကဲ့ကျေးဇူးအမြင်ကတော့တရားကြီးတဲ့အတွက်အလားလာကောင်းနေရှိလာမယ်လေလို့နေတယ်။ဘာကြောင့်လဲဆိုတော့ဒီရွေးမှာပြောတာကအမေရိကန်နဲ့သူကဒီတန်ဘက်ပုံစံနဲ့သူရှိနေတာကိုဆွဲကကြတော့မြန်မာနိုင်ငံကဒါဒီရွေးနဲ့ပုံပြနေဆက်အောင်လေဒါသူကသာသာသူ့အနေနဲ့တော့ဆွဲပေါက်မှာပဲ။ဆွဲကကြတော့အဲ့ဒီမှာဒီမြန်မာနိုင်ငံကဲသူဆွဲဆောင်တဲ့နေရာမှာသူကမြန်မာနိုင်ငံသားပြည်လူလားချက်ကိုသူကလက်ရောပေးဖို့လားလည်းသိရှိပေးဖို့လေ။ဒါဒီနေ့ချိန်ခါမှာမြန်မာနိုင်ငံမှာဒါဒီပြည်သူတွေအလိုလားဆုံးရတော့ညီကြရင်တန်းပြေအလိုအဆုံးရတော့ညီကြရင်ဖြစ်တယ်ဒါကိုပြုတ်အဆွေရလည်းဒီနားလည်းသဘောပေါက်တယ်ဒါကြောင့်မြန်မာနိုင်ငံတို့တိုးတဲ့မိစ္ဆက်ဖြစ်အောင်ဆိုဆက်ဆောင်မယ်ဆိုလို့ရှိရင်တော့ဒီပြည်သူတွေရဲ့လူလားချက်ကိုသူကလေ့ထားပြီးလို့ဆောင်ပေးဖို့လုပ်တယ်ဒါကြောင့်မို့သူရတဲ့ပြည်သူညီကြရင်ဒီဆော့တဲ့နေရာမှာသူကတတ်မယ်ဆိုပါဘူးကိုကြီးကိုရှိတယ်လို့ဆိုတော့မြင်တယ်အခုလက်ရှိမှာလည်းသူလို့ဆောင်နေတဲ့အပိုင်းတမားတော့ဒါဒီညီကြရင်ကိုအတိအကထားတော့ကျွန်တော်သိရှိနေရတယ်လေဒါကြောင့်မို့ဒီပူလာမကြီးကိုအတော်နဲ့ပေါ်လာတဲ့အချိန်မှာလည်းဒီနိုင်ငံရေးပိုင်းဆိုင်ရာမှာတော့သူကဒီမြန်မာနိုင်ငံကိုသူကဒီမိစ္ဆက်အဖြစ်အမှန်ဖြစ်အောင်သူကမြန်မာနိုင်ငံရဲ့ကောင်းရကောင်းကြောင်းကိုသူရှေ့တန်းပြည်သူတို့လို့ပြောရှိပါတယ်မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ဒီရှေ့အကျိုးကိုရှေ့ရှုပ်ပြီးသူလို့ပြောရှိပါတယ်ဒါကြောင့်ကျွန်တော်အမြင်ကတော့ဒီကြမ်းဒီဆော့တဲ့နေရာမှာဒီကျိုးအစိုးရကအသေးသေးဝင်ကိုဒုတိယဖြစ်ပါအောင်ကိုညီလေးနဲ့လို့ပြောနေပါတယ်
โอเคကျေးဇူးပါကျွန်တော်တို့ခုစနေဘွဲ့အတွက်ကိုဟိုပါဝင်စနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့တရဲမျိုးကဦးလာမြင့်ဖြစ်ပါတယ်ဦးလာမြင့်ဆွေးနွေးနေပါတယ်ခင်ဗျာ
โอเคခင်ဗျာဒီဦးလာမကြီးခုတော့နေတဲ့27ရာစုဘိုးရဘိုးလာမကြီးမတိုင်ခင်မှာလည်းပဲကမ္ဘာရင်းချင်နိုင်ငံကြီးတွေကဒီလိုပဲလမ်းမဒီကမ္ဘာကုန်သွယ်ရေးလမ်းကြောင်းကြီးတွေကိုသူတို့လှုပ်ခုရတယ်ပထမဆုံးကကျွန်တော်တို့စပိန်เนาะနောက်ဒတ်စ်ပေါ်တူဂီကျွန်တော်တို့နဲ့ဆိုင်တာကတော့အင်္ဂလိပ်ပေါ့เนาะဒီ British Empire အရှေ့ကိုရောက်လာတော့ကျွန်တော်တို့ကမ္ဘာဈေးကွက်နော်ကမ္ဘာဈေးကွက်ကြီးထဲမှာကျွန်တော်တို့အလုပ်တာခေါ်ရမှုပေါ့နော်ဒီ World Market Division တော့ဒီကပေါ့အဲ့ဒီမှာကျွန်တော်တို့ဘာဖြစ်လာလို့ဆိုတော့အိန္ဒိယကကျွန်တော်တို့ဂုံချောတို့နော်နောက်ပြီးကြတော့လက်ဖက်တို့ဘိန်းနဲ့ပါတယ်ဘိန်းကသူကစျေးကြီးကိုပို့တာပေါ့နောက်တစ်ခါကျွန်တော်ဗမာဆန်စပါးအောင်မလေးကတော့ချက်ပေါင်ဈေးနဲ့တန်ယူပေါ့နော်ကဲမရှိအဲ့ဒီကုန်ညာနေကိုကိုတာဝန်နဲ့ကိုထုတ်ပြီးတော့ကုန်နေဖလဲတဲ့အလုပ်တွေလုပ်ခဲ့ပူပါတယ်။ဆိုတဲ့အခါကျတော့ဟာအဲ့ဒီတုန်းကလည်းပဲကျွန်တော်တို့မြန်မာကမ္ဘာမှာပထမဆုံးအဒီဟာထိတ်ဆုံးစံတင်ပို့တဲ့နိုင်ငံဖြစ်ခဲ့ပူပါတယ်။ဒါလက်မကြီးရဲ့အကျိုးသိရဖို့ပေါ့နော်။အဲ့တော့ဒီနေ့ကိုလာမကြီးပေါ်လာရင်လည်းပဲကျွန်တော်တို့အဲ့လိုပဲဒီကမ္ဘာအလုပ်တန်းခိုးရမှုဆိုတဲ့ခိုးရမှုအစ်စ်တွေကပေါ်လာမှာပါ။ကျွန်တော်တို့ကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေအဲ့ဒီလမ်းမအဲ့ဒီလုတ်တာခွဲမှုထဲမှာကျွန်တော်တို့ကဘယ်လောက်ရှိဟိုဝယ်ဆောင်လုပ်မလဲအဲ့ဒါတော့ကျွန်တော်တို့ခေါင်းဆောင်သူတွေပုံမှာအများကြီးရှိပါတယ်ကျွန်တော်တို့အဲ့ဒီအတွက်သူတင်ပြဆင်ဖို့လိုပါလိမ့်မယ်ခင်ဗျာကျေးဇူးတင
်ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာပါဝင်ဆိုဆွေးနွေးပွဲကိုကျွန်တော်တို့စာတချို့နဲ့ပေးပို့ပြီးတော့ပါဝင်ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်ကျွန်တော်တို့ email တွေနဲ့ပို့တာရှိတယ် Facebook ကနေပို့တာရှိတယ် Facebook ကနေပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟုတ်ကဲ့ဒီမှာသူစာရတဲ့တိတ်ရမရှိဘူးဆိုတော့တယောက်ကတော့လင်းနေရဲ့ဆိုပြီးတော့ကုန်သွယ်မှုတွေတကယ်ဖြစ်မလာခင်မှာနိုင်ငံသားတွေကိုအကျိုးပြုနိုင်မဲ့ဥပဒေတွေကိုရေးဆွဲထားဖို့အစိုးရကိုအကြံပြုချင်ပါတယ်။နောက်တယောက်ကတော့အောင်ကျော်ဆိုပြီးတော့အကောင့်ပါရှင်ပါသူကတော့ကုန်သွယ်ရေးလမ်းကြောင်းကြီးဖောက်တာကိုယ့်နိုင်ငံသားတွေဒဏ်လူရေးကိုခွင့်ရယူတတ်ဖို့လိုပါတယ်။အရင်ခေတ်လိုဆိုင်ဥစ္စာတွေမှာကိုယ်က5ချက်တယောက်က95ချက်ဆိုတာမလုပ်ကြပါနဲ့8000နဲ့ထက်ပြီးညီလေးကိုကြီးနဲ့ပြီးတာစဉ်မျိုးပေါက်ပေါ်အမျိုးတော်တာမကြားသေးပါဘူးတဲ့။အစိုးရဆုံးနိုင်ငံဘဝကနေပြန်တက်ဖို့ကြိုးစားကြပါဗျာတဲ့။ဟုတ်ဆိုကုတ်သွေးဟိုဆက်ဆုပ်တွေရောင်းပြီးကုတ်သွေးဆုပ်တာသွေးမတိတ်သေးပါဘူးရည်စီရှင်မှာနားပါပါဆိုပြီးတော့သူကတတိပြည့်ပြည့်ရေးထားပြပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဟိုတိုင်းရဲ့ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုလည်းအလက်ပေးကြပါရဲ့သူကတော့ဟိုဥက္ကံရေးပါနော်ဝေနိုင်ငံဥက္ကံရေးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါတယ်ခင်ဗျာကျွန်တော်အခုကမြင်ဥစ္စာ တိုင်းပြည်ကဘာမှဥပဒေပဲမရှိသေးဘူးလေတိုင်းပြည်ကအကုန်လုံးချုပ်ဆောင်ကြတဲ့အချိန်မှာဒီမျိုးကုလမလုပ်ရဆိုရင်ဘောအဖြစ်မှလည်းစီးစင်းနဲ့လည်းမရှိဘာတစ်ခုမှမရှိတဲ့အချိန်မှာဆိုတော့ကြည့်တော့တရားဝါတော့80ရဲ့ခင်ဗျားတို့ရပါဘောကြီးကတော့နာဝတော့တိုင်းပြည်အချင်းကြီးနေတယ်ဒီကျွန်တော်မြင်တဲ့ဥစ္စာကတဲ့ဝါရကြီးတွေကအခုအုပ်ချုပ်နေတယ်တိုင်းပြည်ဖြစ်တဲ့ကောင်ကလည်းအရှိမပြီးနေတော့ဘလို့မလုပ်လို့ရမှာကျွန်တော်မြင်တဲ့ဥစ္စာကတော့ဘောကြီးအနေနဲ့ဘောကပါစံရှိဆယ်တော့ရမယ်ကြံရမှာ20လောက်ပဲရမလို့ကျွန်တော်မြင်တယ်ခင်ဗျာ။ဒါနဲ့ပြည်သူတွေတော့ကောင်းကောင်းခံစားအောင်မယ်တေးသေးသေးပူလာမပူလာမအကျိုးရှိတော့မဟုတ်ဘူးပြည်သူတွေ။ကျိုးဒုက္ခပေးဖို့အကျိုးတော်ရောက်လာမယ်။အငြင်းအကျိုးတော့မဟုတ်နော်ကျွန်တော်မြင်တယ်။အဲ့ဒါဆိုကျွန်တော်ဒီကနေဝိုင်းနဲ့ကြည့်ပြီးတော့ကိုလုံးဝိုင်းစဉ်းစားတော့ဆုံးဖြတ်ကြတာလေ။ကျွန်တော်ပညာရှင်တွေတို့မှနော်ဝေးကောင်းတယ်ကျွန်တော်မင်းကြည့်တော့မနိုင်ဘူးလေဘောကြီးကလုံးဝမရနိုင်ဘူးလေ။ဘောကြီးကတတိယဝဝါဝမယ်လေတရတိတာသိပေမျိုးဖြစ်မယ်လို့ကျွန်တော်ပူနေရတယ်လေသိပေကနေအကုန်လုံးပြန်စားရတယ်ယူတော့ဆိုပိုးလမဆိုတော့ပုံတော့ဖုတ်ဆုံးမှာပေါ့နိုင်ပိုင်းနဲ့ပိုင်းတော့အကုန်ပါသွားမှာ
ဟုတ်ကဲ့ဟုတ်ကဲ
့ရဲ့နေချိန်မဟုတ်တော့ဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ
ဆရာပဲတတိပေးချင်တယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုပြောမယ်ဆိုတော့အထူးရှင်တရုတ်နိုင်ငံဒီချိန်လုံးကနိုင်ငံရေးစီးပွားရေးအရာမြန်မာနိုင်ငံအပေါ်မှာဩဇာညောင်ရဲ့ပူရဲ့တိုင်းပြည်တစ်ခုလည်းဖြစ်တဲ့ဆိုပြီးလို့ရည်မှန်းချက်ရှိရှိစီမံငင်းကြီးတွေကြောင့်မြန်မာနိုင်ငံအပေါ်မှာပို့ပြီးတော့ဟိုလွှမ်းမိုးလာမလားစိုးရိမ်မကင်းလာတယ်လဲတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီ Facebook တွေမှာကျွန်တော်တို့ message ပေးရလို့ဖြစ်ပါလေဟိုဒါဒီကိစ္စတွေရည်ညွှန်းဖော်ပြရမျိုးရှိပါတယ်ဆိုတော့ဒီတရုတ်နိုင်ငံကနိုင်ငံရေးအချိန်ဝါးတွေဒဏ္ဍာရီတွေတိတ်လွှမ်းမိုးလာရင်ဒီမြန်မာနိုင်ငံကဒီတရုတ်နိုင်ငံရဲ့လက်အောက်ခံတိုင်းပြည်တစ်ခုဖြစ်လာမယ်တိုင်းပြည်ချုပ်ချာအာဏာကိုချိန်ချောက်လာနိုင်တယ်ဆိုပြီးတော့ဆိုရင်လည်းမျိုးရရှိပါရဲ့ဆ iam ဒေါ်လာကျော်စောတဲ့ဘောလားသိကြမှာဒါတွေကဟိုချိုးချောင်းစီလျော်တဲ့ဟိုဆိုရင်ချက်တွေလို့ဆိုနိုင်တယ်လားခင်ဗျာ
ချိုးချောင်းစီလျော်မှုရှိပါတယ်ဒါဗမာနိုင်ငံတနေနိုင်ငံနဲ့မဟုတ်ပါဘူးနိုင်ငံငယ်လေးတိုင်းသူတို့ဒီလိုပဲရှိကြပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့တရုတ်ကလည်းဒီလိုပြောတာရှိပါတယ်တို့တွေကိုယ်တိုင်ကလည်းကိုလိုနီတစ်ပိုင်းနိုင်ငံဖြစ်ခဲ့ကြတော့အစစအရာရာဘသူ့ကိုမှမယုံရဲတာမယုံတာတို့တွေလည်းဖြစ်ခဲ့ဘူးရပဲတဲ့ဒါကြောင့်ဒီနိုင်ငံငယ်လေးတွေကတို့တွေပုံမှန်မယုံသင်တာဖြစ်တာတို့တွေပုံတန်တရားရှိတာသဘာဝကြပါလေအဲ့တော့ဒါတွေကိုစကလုံးစားလာလေးတွေနဲ့ပဲမဖြေရှင်းပါနဲ့တဲ့လက်တွေ့လုပ်ငန်းတွေနဲ့ပဲဖြေရှင်းပါလို့အဲ့လိုပြောတယ်အဲဒါသူတို့ဒီအခုပိုးလမ်းမကာလအတွင်းမှာ dialogue တွေလုပ်တဲ့အခါမှာအခုကပြောသလိုပဲဒီပိုးလမ်းမကြီးမှာသူကအင်အားကြီးတဲ့လူနော်နောက်ငွေကြီးကြီးအားများတဲ့လူကအပေါ်စီးရနိုင်တယ်ဆိုတာမှန်ပဲသို့တော့တရုတ်ကစင်စားနည်းကိုကသူကအားလုံးပါဝင်နိုင်ရေးအကျိုးမြတ်ကိုယူမျှသူမျှပေးရေးဆိုတဲ့အခြေခံပေါ်ကစဉ်းစားတာဖြစ်တယ်။အမေရိကန်တို့ဂျပန်တို့ကိုလည်းသူပမထားပါဘူး။ဂျပန်ကဟိုနေ့ကအစည်းအဝေးကိုအစိုးရအဖွဲ့ကမတက်ပေမဲ့ LDP ကအထွေထွေတင်းနေမှုတက်တယ်။အခုကဒေါ်အောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တွေ့ရနေမှာပဲ။အဲ့ဒီဂျပန်ကအဖွဲ့နဲ့ရှိချင်းပင်နဲ့တွေ့တယ်။တွေ့တဲ့အခါမှာဂျပန်အဖွဲ့ကတရုတ်လုပ်နေတဲ့ AIIB ဒီဟိုပန်ထဲမှာဝင်ဖို့စိတ်ဝင်စားတယ်ဆိုပြီးတော့အာဘီရာเนาะဂျပန်ဝန်ကြီးချုပ်အာဘီရာရှီကျင်းဖင်ကိုလက်ရင်းနဲ့ကြီးထားတဲ့စာကိုယ်တိုင်လက်မှတ်ထိုးထားတဲ့စာကိုပေးတာတွေ့ရတယ်အဲ့တော့တရုတ်ကအကုန်လုံးကိုဖွင့်ထားတာပါအမေရိကန်ကိုလည်းဖွင့်ထားပါတယ်အဲ့တော့အကြောင်းမလို့အမေရိကန်ကလည်းထိတ်တန်းထရမ့်ကိုအကြံပေးပုဂ္ဂိုလ်ဦးစီးတဲ့ကိုယ်စလေအဖွဲ့တစ်ဖွဲ့လာပါလေဒါကြောင့်မို့ကျမတို့နိုင်ငံအပါအဝင်နိုင်ငံအကြီးအကဲကြီးကတော့တို့တရုတ်ပြည်ကြီးမားချက်အပေါ်မှာတန်ပြားရှိတာတိတ်တော့မထူရမှာဘူးတရုတ်ပြည်ကိုလည်းသိပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆရာဦးလာဆောင်ကိုလည်းမေးချင်ပါတယ်ဆရာဦးလာဆောင်စောစောတော့အခုဆိုလို့ရှိရင်တရုတ်နိုင်ငံရဲ့စီမံကိန်းတွေကဒီအခန်းကြီးထဲမှာရှိနေတဲ့အပေါ်မှာလက်တော်အခြေအနေတွေအခုချိန်ထိကိုပြောမယ်ဆိုရင်မြန်မာနိုင်ငံမှာအရသာဆိုးရလည်းတက်လာတယ်ဒီမိုကရေစီဒီအစိုးရလည်းဖြစ်တယ်ဒါပေမဲ့လည်းပဲအခုချိန်ထိတော့မှာပဲအခြေအနေတွေကဘယ်လိုစီမံကိန်းတွေချောင်းဖွံ့ဖြိုးရေးစီမံကိန်းတွေရောဟိုဘယ်လိုခေါ်တယ်ဟိုဒေသခံတွေရဲ့မျက်နှာဆုံးရှုံးမှုကြီးရှိနေတော့မယ်ဆိုတော့ဟိုဥဥလာဆောင်လို့စိုးရင်လာလေဟိုစိုးရည်ရလို့ဆိုရမှာပါဒါပေမဲ့ဒီခုရှိတာကျွန်တော်မြန်မာနိုင်ငံဆိုတာဒဏ္ဍာရီရလည်းမပြည့်စုံဘူးဖွံ့ဖြိုးမှုလည်းနှိမ့်ချနေတဲ့တိုင်းပြည်တစ်ခုအနေနဲ့ပေါ့လေဟိုဒီလို globalization ဆိုတဲ့ဒီရေစီးကြောင်းကြီးကိုကျွန်တော်တို့ကဟိုခြေရေစီးကြောင်းကြီးကိုကျွန်တော်တို့ကတားနိုင်ပါမလားမမမတားနိုင်ရင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆရာ
။ဟိုကျွန်တော်ပြုနေကြတာနှစ်ပိုင်းကျင်တော့ပထမပိုင်းကတော့ကျွန်တော်ပီကင်းကို1964ခုရောက်တဲ့ခါကျတော့အဲ့ဒီကအဲ့ဒီကွန်မြူနစ်ပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောကျွန်တော်ရရှိကျွန်တော်တို့အစိုးရပိုင်းကဟာတွေကသိမ့်ကန့်ပြီးတော့တွေ့တယ်။တွေ့တဲ့ခါမှာသူကကျွန်တော်ဝေဖန်ခဲ့တာကျွန်တော်ပြောပါတယ် ီခိုင်းကြီးမှာလာရောက်ရင်းနဲ့ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတရုတ်ခါဒီဟာပေါ့နံပါတ်၁ဒေသခံပြည်သူတွေကိုမလေးစားဘူးဟောနောက်နံပါတ်၂အလုပ်ခွင့်နဲ့ပတ်သက်တဲ့နိုင်ငံတကာစံချိန်စံနှုန်းတွေပေါ့ဗျာလောက်ခလာတဲ့ကိစ္စတွေဆိုလုံးဝတံပေါ်မထားဘူးနံပါတ်၃တဘောပုံဝင်ကိုလုံးဝကယူမဆိုင်ဘူးအဲ့တော့ခင်ဗျားတို့ကဒီ၃ချက်ကိုခင်ဗျားတို့ကဖောက်ပြကျူးလွန်နေတယ်အဲ့တော့လူတွေထောက်ခံမှုကိုရအောင်ဆိုရင်ခင်ဗျားတို့ကဒီ policy ကိုပြောင်းပါလို့ပြောတယ်မပြောင်းဘူးခင်ဗျာပြောင်းလဲမှုကိုကျွန်တော်တို့လုံးဝမတွေ့ရဘူးကျွန်တော်နောက်ဆုံးရဒီလွန်ခဲ့တဲ့နှစ်ပတ်လောက်ကတော့ကျွန်တော်ဗဒေချင်းကိုရောက်ခဲ့တယ်သူတို့ရဲ့ website area တွေနဲ့အဲ့ဒီအင်းနီးနားမှာရှိတဲ့ရခိုင်ရော်လေးတွေပေါ့ဗျာရခိုင်ရော်လေးဆိုတာမိုးကတော့မရှိတဲ့အိမ်လေးတွေပေါ့ဗျာရင်တော့အဲ့ဒီမှာလေပါအလုသမားဟောက်နေပေါ့ဗျာအဲ့ဒါတို့ကျွန်တော်မြေဝတ်တင်နေမြင်ခဲ့ရတယ်သူကတော့အဲ့မှာပေါ့ဗျာဘုကူခေါ်မလဲဦးထောက်ပံ့ကြီးပေါ့ဗျာဒေါ်လာ20တန်းပေးတယ်ဆိုပြီးတော့တိဆိုင်ရမသိကျောင်းကဒေသခံကြီးတွေကိုပြောတယ်အဲ့20တန်းသာပေးခဲ့လို့ရှိရင်အဲ့မှာအင်းချင်း2000လောက်တော့မရှိတဲ့ဒေသခံကြီးတွေကတကယ်ကိုဖုံးမပြူဖြစ်နေမှာဒါပေမဲ့ရေလဲကောင်းအောင်မရှိဘူးလျှက်စင်းမီလဲမရှိဘူးကြောင်းလဲကောင်းအောင်မရှိဘူးစိတ်ကန်းလဲကောင်းအောင်မရှိဘူးအဲ့တော့လိမ့်လာခဲ့ရတာနော်အဲ့တစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ချက်ကအဲ့လူဒီနေ့မြုပ်နှံတဲ့အခါမှာလက်ရှိဒီစားဒီကျွန်တော်အစိုးရပေါ်ရအဲ့ဒီကတော့ဦးတိုင်းခိန်စောပဲဒီကူလောလောကတော့ဒီပြည်သူ့အစိုးရခေါ်ရပေါ့ဗျာ NLD အစိုးရပေါ့အဲ့ဒီ NLD အစိုးရဟာအဲ့ရင်းနှီးမြှုပ်နှံလာတဲ့လူတွေစားဒီစားကံပြည်သူတွေအပေါ်မှာစောင့်ကြည့်ရမယ့်တရားတွေပေါ့ဗျာနော်အဲ့ဒါကိုဥပဒေကြောင်းဆိုင်ရာအရာပြည်သူတွေကိုအကာအကွယ်ပေးရမယ်နော်အဲ့ဒါကိုဥပဒေလို့ကသူတို့ကဂတိကဝတ်ရှိရမယ်နော်ကျွန်တော်တို့အခုဆိုရင်ကြောက်ပြီမှာ SCZ ကိစ္စကိုလုတော့မယ်နော်ကျွန်တော်တို့ကြားတာကတော့မြေဆုံကိစ္စကိုဆိုင်ရလိုက်တဲ့အတွက်ကြောင့်တော့အယောသအနေနဲ့ကြောက်ရှူအစည်းအဝေးကိုပေးတယ်။လီက5000လောက်တင်ထားပြီ။နောက်အဲ့ဒီမှာပြဿနာစတင်နေပြီ။အဲ့တော့အစည်းအဝေးလုပ်မယ်ဆိုရင်လူတို့ကိုစပြရမယ်။လူတို့ရဲ့အလုတ်ကန်ခွင့်လန်းပြဿနာ၊လီယာမြေဆုံးကျုံတော့တဲ့လူတွေရဲ့အလုတ်ကန်ရရှိရမိသားစုရရှိပြဿနာ၊ပြည်သူတွေရဲ့ရရှိပြဿနာတွေပေါ့ဗျာ။အဲ့ဒီဒေသဆောင်ရွက်ပြဿနာတွေပေါ့။အကုန်လုံးတာဝန်ယူတဲ့ဥပဒေတွေကိုပြန်လည်မြင်တာရောပြည်သူကိုစပြရမယ်။နိုင်ငံရေးပါတီတွေကိုဆွေးနွေးရမယ်။အဲ့ဒါမျိုးမလုပ်တိုင်းအဲ့ဒါမျိုးကိုလက်ရှိအစိုးရကမလုပ်နိုင်ဘူးဆိုရင်တိုင်းပြည်ကိုရောင်းချတဲ့သဘောမျိုးဖြစ်သွားလိမ့်မယ်။အဲ့တော့နှစ်ချက်ရှိတယ်ပေါ့ဗျာ
။ဟုတ်ကဲ့
ကျွန်တော်တော့တရုတ်တွေကိုမယုံဘူးနော်။ဒီခုလုပ်တဲ့တရုတ်တွေဟာကျွန်တော်အာဖရိကမှာတော့လည်းကောင်းလာအိုမှာတော့လည်းကောင်းအမေရိကန်သမိုင်းဆိုးတဲ့အစီအလာတွေရှိတယ်။အဲ့တော့သူတို့ကပေါ်စီယာပြောမယ်ဒေါ်လာကျော်ဆိုပြောသလိုတော့ဒါပေါ်စီယာပြောမှာပဲ။ဒါပေမဲ့လင်းငင်းလက်တွေ့မှာတရုတ်တွေဘယ်လိုလုပ်တယ်လဲဆိုတော့မရေးကြောင်းလာကြည့်ပါလေဘရောင်းတောင်ကိုတော့ကြည့်ပါเนาะအဲ့ဒါမျိုးနောက်ထပ်မဖြစ်အောင်ဆိုရင်ကျွန်တော်တို့ကတော့လေဒီနိုင်ငံတကာကကျွန်တော်ဆင်းရဲတဲ့နိုင်ငံတခုမှာနိုင်ငံတကာတာပြီးတော့ရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်ကြိုဆိုပါတယ်တန်ခွင့်ရမှုဒါမဲ့ပြည်သူတွေအမှန်တကယ်ခံစားရဖို့အတွက်ဆိုရင်လက်ရှိတောင်းဝန်ရှိတာအစိုးရပဲ
ဟုတ်ကဲ့
အဲ့တော့အဲ့တော့အစိုးရဟာအရင်တော့အဲ့ဒီတရုတ်တွေဘလို့ပါခဲ့တယ်လဲဆိုတာကိုရေးရင်းရင်းကြီးမြင့်တဲ့တတိတော်ရှိရမယ်
ဟုတ်ကဲ့ပါဆရာကျေးဇူးပါနောက်တူကတော့မောင်တတနာပါသူစာကိုအောင်ဖတ်ပြပေးပါခင်ဗျဒေါ်လာဘီလီယံရာနဲ့ချီတုံးပြထားတဲ့ခေတ်သစ်ပိုးလက်မကြီးစီမံကိန်းဟာစီးပွားရေးနဲ့နိုင်ငံရေးအရာအနောက်နိုင်ငံတွေအားလုံးကိုကျော်လွှားနိုင်ဖို့မျှော်လင့်ထားတယ်ဆိုတာရှင်းနေပါတယ်မြန်မာနိုင်ငံအနေနဲ့တရုတ်ပြည်ရဲ့ခေတ်သစ်ပိုးလက်မကြီးစီမံကိန်းကြောင့်ကုန်သွယ်ရေးစီးပွားရေးစွမ်းအင်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုတွေအတန်အသင့်ရရှိနိုင်တယ်လို့ထင်ရပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေနဲ့ခိုင်မာမှုမရှိသေးတဲ့ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေကြောင့်ဆုံးရှုံးမှုတွေပိုများလာနိုင်တယ်လို့ယူဆပါရယ်အထူးသဖြင့်မြေအားပိုင်ဆိုင်မှုဥပဒေဟာကျေးလက်ပြည်သူတွေရဲ့ဘဝတွေကိုအာမခံချက်ပေးမထားတဲ့အပြင်တောတောင်ကြီးမြေသဘာဝရင်းမြစ်တွေနဲ့အိုးအိမ်လေယာဉ်ဥယျာဉ်ချမ်းမြေအများစုပါလေခရိုနီတွေရဲ့လက်ထက်ရောက်ရှိနေပါတယ်အဆိုဆုံးကတော့ဆီယံဆိုရဆက်ဆက်ပွင့်လင်းမြင်သာမှုမရှိတဲ့သဘောတူစာချုပ်တွေကြောင့်တောတောင်ကြီးမြေသဘာဝရင်းမြစ်တွေနဲ့လေယာဉ်ဥယျာဉ်ချမ်းမြေသုံးပုံတစ်ပုံလောက်ဟာလေတရုတ်ရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေလက်ထက်ကြားရောက်နေပါတယ်ဒါအပြင်တရုတ်နိုင်ငံသားထောင်ပေါင်းများစွာဟာလေတိုင်းရင်းသားလူမျိုးစုအမည်တွေနဲ့နိုင်ငံသားတွေဖြစ်ကုန်ပြီးမြောက်ပိုင်းလူမျိုးစုလက်နက်ကိုင်တပ်ဖွဲ့များကိုလည်းလိုးစလုံးကစားနိုင်တဲ့အနေအထားရှိနေပါတယ်ဒါကြောင့်အစိုးရအနေနဲ့ဖော်ပြပါပြဿနာတွေအားလုံးကိုမဖြေရှင်းနိုင်မှချင်းပိုးလမ်းမကြီးစီမံကိန်းကိုအလင်းစလုံးလက်မှတ်မထိုးတင်ဘူးလို့ယူဆမိပါတယ
်ဟုတ်ကဲ့ဒါတော့ဒီမောင်တသနာရဲ့စာပါဆိုတော့ဒီမြန်မာပြည်ရဲ့တရုတ်ပိုးလက်မကြီးတို့အရေးကြီးတဲ့အထူးသဖြင့်နေဆက်ချင်းတည်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာငင်းငင်းရောက်လို့တရုတ်ကလူလာတယ်။ဒါပေမဲ့ဒီချိန်ထဲမှာငင်းငင်းရောက်ဖို့ထဲဝင်ပတ်သက်လာတဲ့နေရာမှာတစ်ဖက်ဖက်ကိုဖိအားပေးတဲ့အခြေအနေမျိုးအဲ့လိုမျိုးဟိုပေါ်တယ်တစ်ဖက်ဖက်ကလည်းအဲ့လိုဖိအားပေးရလို့ယူဆကြမျိုးတသနာတွေရောမပေါ်နိုင်ဘူးလား။ဒေါက်တာတူးချောင်ကိုဒီဆွေးနွေးပွဲအဆုံးသတ်ခင်ဟိုမိနစ်ဝက်လောက်ဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ရအဲ့လိုတစ်သက်သက်ကိုတရားပြေလို့ပါဒီပြဿနာဖြစ်နေနိမာကိုရှင်းသုံးလို့ရှင်းတော့မှားပါလေဗျာအဲ့ဒါတရားမြင့်တဲ့တတ္တနဲ့ဒီကျွန်တော်ကဒီတစ်ခုပြည်တော်စုတနင်္ဂနွေဆိုင်ရာကိုလည်းသူက စဉ်းစားရမယ်ဒါတော့လည်းတို့ရှေ့ရှေ့ရမယ်ပြီးလို့ရှိရင်ဒီတော်စုရဲ့ဒီနေနေဒေတာအားလုံးကိုတို့ကဒီဒီတို့အားလုံးကိုကောင်းစားပြုတော့တို့ကောင်းရဘက်ကိုတို့စဉ်းစားပြေဖို့လိုအပ်တယ
်ဟုတ်ကဲ့ပါဆရာ
ကျွန်တော်ပြောသလို
ကျေးဇူးပါဆရာဒေါက်တာတီးရည်ကျွန်တော်တို့ဆွေးနွေးပွဲရတဲ့အချိန်တလောက်ပဲရရင်ဆိုဟိုကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့အီးမေးလ် Facebook တရားနေပေးပို့တဲ့စာရင်းအားလုံးတို့လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ